ဂျူးလူမျိုးတွေကိုအစုလိုက်တပ်ဖြတ်ခဲ့တဲ့ Holocaust ဖြစ်ရမျိုးနောက်ထပ်တစ်ဖန်ထပ်ဖြစ်လာမှာကိုဆိုရင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကဇန်နဝါရီ29ကျတဲ့ပြည်နယ်မှာကြာရောက်တဲ့နိုင်ငံတကာ Holocaust အောက်မေ့ပွဲနေ့မှာပြောကြားလိုက်ပါတယ
်။ What we see today must worry us and jolt us into action.
ဒီကနေ့မြင်တွေ့နေတဲ့ကမ္ဘာကြီးကိုကြည့် Holocaust ကိုခေါ်တဲ့မိလုံတိုက်တန်းတပ်ဖြတ်မှုမရှိခဲ့ဘူးဆိုပြီးညှဉ်းဆန်ပြီးသမိုင်းကိုပြန်ပြင်ရေးဖို့ကြိုးစားတာလူသားမျိုးနွယ်ပေါ်ရာဇဝတ်မှုကျူးလွန်သူတွေရဲ့လူရည်ကိုဖျောက်ဖျက်ပြီးသူတို့ကိုပြန်ပြင့်တင်ပေးဖို့အားထုတ်တာတွေအတွက်အံ့အားတက်တုံ့နှောက်ရကြောင်းအချိန်နဲ့မှာပဲ Holocaust ဖြစ်လာစေတဲ့အခြေခံအချက်တွေကိုလူငယ်တွေကြားဖြစ်လျင်ရှုမှုတွေတိုးလာတာကိုကောက်ယူခဲ့တဲ့စစ်တမ်းတွေမှာတွေ့နေရတယ်လို့ပြောပါတယ်။အခမ်းအနားတွေကိုဥရောပတလွားနိုင်ငံတွေမှာကျင်းပနေကြတာဖြစ်ပြီးဥရောပတလွားကဂျူးတွေအသက်ခံရတာကိုအောက်မေ့တယ်နေနဲ့ကျင်းပတဲ့ဘာလင်မြို့ကလွန်သူပန်းခွေချတဲ့အခမ်းအနားမှာတော့ဂျာမနီဝန်ကြီးချုပ်နဲ့ဂျာမန်သမ္မတတို့နဲ့အတူအစ္စရေးလွှတ်တော်ဥက္ကဋ္ဌပါကြက်ရောက်ခဲ့တာဖြစ်ပါတယ်။